ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ဗြိတိန်နိုင်ငံရောက်တော်အောင်ဆန်းစုကြည်တို့ဒီကနေ့အင်္ဂါနေ့မနက်ပိုင်းဝန်ကြီးချုပ်ယုံအိမ်တော်မှာတွေ့ဆုံခဲ့ပါတယ်။အယတအစိုးရတည်လက်ထက်နိုင်ငံတည်ဆောက်ရေးလုပ်ငန်းတွေအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးလူ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအဓိကထားဆွေးနွေးနေပါတယ်။ဒီကနေ့မှာပဲဒေါအောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်နောက်ဆုံးရသတင်းကိုမဆုမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ13ရက်နေ့အင်္ဂါနေ့မှာအမတ်30ဒေါင်းနေလန်းကဝင်ကြီးရုပ်ယုံအိမ်တော်မှာဗြိတိန်ဝင်ကြီးချုပ်ထရီဇာမေးဟာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝင်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်အယက်သားအစိုးရအသစ်ဖော်ဆောင်နေတဲ့နိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီရေးလူ့ခွင့်ရေးလေးစားလိုက်နာရေးတွေနဲ့ပတ်သက်လို့နိုင်ငံသားပူးပေါင်းဆောင်ရွက်နိုင်မယ့်အရေးတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့တွေ့ဆုံတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ
်
အခုလိုမျိုးတွေ့ဆုံရတာကိုဝမ်းမြောက်ကြောင်းနဲ့အရင်တစ်ခေါက်ကလာတော့ငါနဲ့မတူတမူကွဲပြားနေတာကိုတွေ့ရကြောင်းရာသီဥတုကြောင့်လည်းဖြစ်နိုင်တယ်လို့သူကပြောပါတယ်။နောက်နိုင်ငံရေးအကူပြောင်းကာလမှာအလုပ်တွေများနေတဲ့ဂျာကသူ့ကိုအခုလိုတွေ့ဆုံတဲ့အတွက်ဝမ်းသာကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပါ။တစ်ဆက်တည်းပါပဲနိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံမှာညီညွတ်ရေးနဲ့မျိုးသားပြန်လည်တည်မြဲရေးဆောင်ရွက်နေမှုတွေလူငယ်တွေအတွက်အလုပ်ကိုင်ခွင့်လန်းဖန်တီးပေးနိုင်ရေးဆောင်ရွက်နေတာတွေပညာရေးကဏ္ဍမှာအခြေခံပညာအဆင့်ကနေစလို့အဆင့်မြင့်မြင့်တင်ရေးအတွက်ဆောင်ရွက်နေတာတွေကိုဗြိတိန်ဝန်ကြီးချုပ်ကိုရှင်းလင်းပြောကြားခဲ့ပါတယ်။ဒါအပြင်ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာနီးပညာနဲ့စွမ်းရည်မြင့်တင်ရေးဆိုင်ရာလေ့ကျင့်မှုများအတွက်ကူညီမှုများရရှိရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဗြိတိန်နိုင်ငံဝန်ကြီးချုပ်ဘက်ကလည်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုတွေနဲ့ချောမွေ့တဲ့နိုင်ငံရေးအကူအပြောင်းတို့အတွက်ချီးကျူးဂုဏ်ပြုပါကြောင်းမြန်မာနိုင်ငံမှာလိုအပ်နေတဲ့ကဏ္ဍတွေမှာဗြိတိန်နိုင်ငံဘက်ကကူညီပေးသွားဖို့အတွက်ကြိုးစားသွားမှာဖြစ်ကြောင်းနှစ်နိုင်ငံကြားဆက်ဆံရေးကိုလည်းပိုမိုတိုးမြင့်မှုဆန္ဒရှိကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဘက်ကစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့မှလုပ်နိုင်မယ့်အခွင့်အလမ်းတွေရှာဖွေနိုင်မှုအတွက်မကြာခင်ကာလအတွင်းမှာပဲဗြိတိန်နိုင်ငံလန်ဒန်မြို့မှာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှု conference တစ်ခုပြုလုပ်ရန်ရှိကြောင်းကိုလည်းပြောကြားခဲ့ပါတယ်။ဒါအပြင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဟာဗြိတိန်နိုင်ငံအပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံပူးပေါင်းဆက်ဆံရေးတိုးမြင့်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနိုင်ခဲ့တယ်လို့မြန်မာနိုင်ငံမှာဗြိတိန်နိုင်ငံဘက်ကစီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံမှုတွေပိုးပြီးတော့မှလှုပ်လာနိုင်မယ့်အခွင့်အလမ်းတွေစိုက်ပျိုးရေးကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုမြှင့်တင်နိုင်ရေးတွေအတွက်အဓိကဆွေးနွေးနိုင်ခဲ့တာမို့အောင်မြင်တဲ့ခီးစဉ်တစ်ခုအဖြစ်နှစ်နိုင်ငံရေးလေ့လာတဲ့သူတွေဘက်ကသုံးသပ်မှုတွေရှိပါတယ်။ဒေါအောင်ဆန်းစုကြည်ဟာဗြိတိန်နိုင်ငံခီးစဉ်အဆုံးမသတ်ခင်အမေရိကန်ပြည်ထောင်စုကိုမထွက်ခွာခင်လေးမှာပဲဗြိတိန်နိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတချို့နဲ့သူမတဲခိုတဲ့ဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။တွားရောက်တွေ့ဆုံခဲ့တဲ့ဒေါက်တာဝင်းနိုင်ကဒေါအောင်ဆန်းစုကြည်ဘက်ကနေမြန်မာဒီမိုကရေစီအပြောင်းလဲကာလမှာစိန်ခေါ်မှုတွေနဲ့အတူဆက်ပြီးတော့မှဆောင်ရွက်သွားရမယ့်အခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုခဲ့တယ်လို့အခုလိုပြောပြပါတယ်
။အဲဆွေးနွေးပြတဲ့တော့ကိစ္စကတော့သူကဒီမိုကရေစီရပြီချင်းနေတာကလမ်းပေါ်ရောက်တာပေါ့။ပြန်သိဘူးပေါ့။ဆက်ပြီးစီးလုံးလုံးနဲ့ညီညွတ်နဲ့လုပ်ဖို့ပဲပေါ့။ညီလို့လုပ်ကြပါပေါ့
။ဟုတ်
ကြီးကြီးတယ်ပေါ့။နော်။ဘယ်လိုကျနာရပေါ့မနေနဲ့ပေါ့။
လန်ဒန်ခီးစဉ်နဲ့ပတ်သက်ပြီးတော့ဆရာဒီနှစ်နိုင်ငံဆက်ဆံရေးပေါ့နော်အထူးသဖြင့်သူဝန်ကြီးချုပ်နဲ့လည်းတွေ့တယ်ဒီနိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့တယ်လွှတ်တော်အကြီးအကဲတွေနဲ့လည်းတွေ့တယ်အစိုးရဘက်မှကတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ခဲ့တော့ဒီခီးစဉ်နဲ့ပတ်သက်ပြီးဆရာဒီနှစ်နိုင်ငံကြားမှာပေါ့နော်ဘလောက်တိုင်းတာအထိမှဒီကောင်းကျိုးရလဒ်တွေရနိုင်မယ်လို့မျှော်လင့်ချက်တွေရှိပါလဲဆရာဆရာဘယ်လိုသုံးသပ်မိပါလဲရှင
်ဒါတော့ကျွန်တော်နိုင်ငံရဲ့ခေါင်းဆောင်တယောက်ပါလေဗျာသူတို့ကလည်းတကယ်ကိုအရေးတည်ယူတဲ့လူလူရေးဆက်ပြီးတော့တကယ်ကိုသိက္ခာယူရဖို့နော်သူတို့ရေး
ဒါကတော့အခုလေးဒီမဲ့အမေရိကန်ပြည်ထောင်စုကိုထွက်ခွာသွားတော့မယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရခဲ့တဲ့ဗြိတိန်နိုင်ငံအခြေစိုက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့နောက်မိုင်းမှာပဲဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စု ဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိလာမှာဖြစ်ပါတယ်။စက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်ဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအစိုးရအရာရှိထိပ်တန်းလွှတ်တော်အမတ်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့စက်တင်ဘာလ15ရက်နေ့မှာတော့ US Chamber of Commerce US ASEAN Business Council တို့ကပူးတွဲပြီးတော့အမေရိကန်ကစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီကြီးကဲတွေနဲ့တွေ့ဆုံတဲ့အခမ်းအနားစီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ဝါရှင်တန်ဒီစီမြို့တော်ကနေနယူးယောက်မြို့ကိုခီးဆက်มาဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာနယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာစက်တင်ဘာလ22ရက်နေ့မှာမြန်မာဖွံ့ဖြိုးရေးနဲ့ရှေ့လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးမိကွန်းပြောကြားဖို့ရှိပါတယ်။